ဆရာသမီးစန်းကျင်စာနာပြမှုတွေပေါ်အချမ်းပတ်နှစ်ခုခံရပြီးတဲ့နောက်တုတ်ပြန်အချမ်းပတ်မှုတွေပေါ်ပေါက်လာရမှာဘုံခွဲတက်ခတ်မှုတွေတပ်ဖြတ်မှုတွေဒီကနေ့ဒီဖြစ်ဆက်ဖြစ်ပါတယ်အခုတနင်္ဂနွေမနက်ပိုင်းမှာလှိုင်မျိုးနဲ့အုတ်တွင်ပူရာုံနဲ့ဗဟိုလမ်းတောက်မှာစစ်ကောင်စီသတင်းပေးလို့ဆွဆွဲခံရသူတနက်နဲ့အပြစ်သက်ခံရပါတယ်ရန်ကုန်တက္ကသိုလ်မြို့နယ်မြင်တော်သာလမ်းပ တယ်။ရန်ကုန်အနီးခရမ်းမြို့နယ်အတွင်းမှာလည်းစနေတုန်းကလုံခြုံရေးမတော်ရင်ဒဇင်းကိုလက်လုံးပုံနဲ့ပြက်ကတ်တက်ခဲ့ပြီးနောက်အပြန်လန်ပြက်ကတ်မှုတွေရှိခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။အဲ့ဒီဖြစ်စဉ်မှာလုံခြုံရေးတပ်ဖွဲ့ဝင်တဦးထိခိုက်ဒဏ်ရာရရှိပြီးတော့အချမ်းပတ်တက်ခဲ့သူတချို့ကိုအသေးဖမ်းမိတယ်လို့လည်းစစ်ကောင်စီကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလနဲ့မြန်မာစစ်တပ်ကရွေးကောက်ခံတော်ဆန်းစုကြည်အစိုးရကိုဖြုတ်ချပြီးနောက်ပိုင်းနိုင်ငံတော်အကြီးအကျယ်ဆန္ဒပြမှုတွေတွေးထွက်တောင်းယူမှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာအခုလိုတက်ခတ်မှုတွေဖြစ်ပေါ်လာတာပါနိုင်ငံတော်ကမြို့တော်များမှာလည်းလူလူကာကွယ်ရေးတပ်ဖွဲ့ PDF လို့အမည်ရတဲ့စစ်အုပ်စုအစဉ်ရေးအဖွဲ့တွေပေါ်ပေါက်လာနေပြီးရှေးလက်ဒေသတွေမှာအဓိကတိုက်ပွဲတွေဖြစ်ပွားနေပါတယ် NLD ရွေးကောက်ခံအမတ်အများစုပါဝင်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ပြည်သူတွေရဲ့ခုခံရေးစစ်ပွဲစတင်ဖို့နဲ့စစ်အုပ်စုရဲ့တောက်တိုင်တွေကိုတက်ခတ်ဖို့ဆိုပြီးတော့ဒီလအစောပိုင်းကတိုက်တွန်းထားခဲ့ပါတယ်အဲ့ဒီနောက်ပိုင်းနိုင်ငံတော်မှမြန်မာစစ်တပ်ပိုင်းမိုက်တယ်ကုမ္ပဏီရဲ့စစ်တပ်ဝေးတော်ဝါတိုင်တွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်ခင်ဗျာ